ရုရှားသမ္မတဗလာဒီမီယာပူတင်ကိုဆော်ဒီအာရေဗျနိုင်ငံမြို့တော်ရီယတ်မှာလှိုက်လိုက်လဲလဲကြိုဆိုခဲ့ကြပါတယ်။ရုရှားသမ္မတပူတင်နဲ့ဆော်ဒီဘုရင်ဆီလ်မန်တို့နှစ်ဦးကကုန်သွယ်ရေးဆက်ဆံမှုတိုးတက်ရေးကိုဆွေးနွေးခဲ့ကြသလိုနှစ်နိုင်ငံဆက်ဆံရေးကြောင့်မဟာမိတ်တွေနဲ့မိတ်ဖက်တွေကိုအနှောက်အယှက်ဖြစ်စေမှာမဟုတ်ဘူးလို့လည်းခေါင်းဆောင်နှစ်ဦးကပြောဆိုကြပါတယ်။ VOA သတင်းတောက် Edward Uranian ကိုင်ရိုမြို့ကသတင်းပေးပို့ထားတာကိုမတ်တိန်ကြီးထိုက်ကပြောပြမှာပါရှင်။
ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆော်ဒီဘုရင်ဆယ်မန်တို့အတူရက်နေကြချိန်မှာဆော်ဒီစစ်တပ်တီဝိုင်းကရုရှားအမျိုးသားတချင်းကိုတင်းနှလာအနေကတိခတ်ခဲ့ကြပါတယ်။ဆော်ဒီအာရေဗျာကို2009ခုနှစ်နောက်ပိုင်းပထမဆုံးလာရောက်တဲ့ရုရှားခေါင်းဆောင်ကိုလိုက်လိုက်လဲလဲကြိုဆိုခဲ့ကြတာပါ။ဒါပေမဲ့လည်း2019ခုနှစ်တုန်းကအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဆော်ဒီခီးစဉ်အတွင်းကြိုးဆိုခဲ့တဲ့အတိုင်းအတာမျိုးထိတော့မရောက်ပါဘူး။ပူရဲသတင်းစာရှင်းလင်းပွဲမှာတော့2019ခုနှစ်တုန်းကဆော်ဒီဘုရင်ရဲ့ရုရှားခီးစဉ်အတွင်းရရှိထားတဲ့သဘောတူညီချက်တွေအတိုင်းနှစ်နိုင်ငံကုန်သွယ်ဆက်ဆံရေးတိုးမြှင့်ဆောင်ရွက်နေကြတယ်လို့ဆော်ဒီဘုရင်ဆယ်မန်ကပြောဆိုခဲ့ပါတယ်။
နိုင်ငံပူးတွဲချုပ်ဆိုထားတဲ့တရားစီးပွားရေးစီမံကိန်း30ကျော်ဆောင်ရွက်နေပြီ။ဆော်ဒီရဲ့စီးပွားရေးဖွံ့ဖြိုးမှုအတွက် Vision 2030စီမံကိန်းဘောင်အတွင်းကနေရုရှားတို့နောက်ထပ်ပါဝင်ဆောင်ရွက်လာရေးကိုလည်းကြိုးဆိုပါတယ်
။ဆော်ဒီအာရေဗျာဘုရင်နိုင်ငံတော်စတင်အခြေတည်စ1926ခုနှစ်မှာအရင်ဆိုဗီယက်ယူနီယံကပထမဆုံးအသိအမှတ်ပြုခဲ့တာလို့ဆော်ဒီအရေးသုံးသပ်သူတွေကပြောပါတယ်။1990မှာနှစ်နိုင်ငံဆက်ဆံရေးပြန်လည်တည်ထောင်ခဲ့ပြီးနောက်ပိုင်းရုရှားနဲ့ဆော်ဒီအာရေဗျာကြားဆက်ဆံရေးကတိတိတသားတိုးတက်လာပြီးပြီးခဲ့တဲ့နှစ်တွေအတွင်းပိုလို့တောင်မှတိုးတက်လာတယ်လို့ရုရှားသမ္မတပူတင်ကပြောပါတယ
်။2019
ခုနှစ်တုန်းကဘုရင်ဆာမန်ရဲ့ရုရှားခီးစဉ်နောက်ပိုင်းစစ်ပွဲရေးပူပေါင်းဆောင်ရွက်မှုတွေတိုးတက်လာပြီးကုန်သွယ်ရေးသဘောတူညီချက်တွေအများအပြားရှိခဲ့ပြီးနှစ်နိုင်ငံကုန်သွယ်ရေးကတိတိတသားတိုးတက်လာပါတယ်
။ပြီးခဲ့တဲ့နှစ်ကနှစ်နိုင်ငံကုန်သွယ်ရေးဒေါ်လာ29ဘီလီယံထိတိုးတက်ခဲ့ပါတယ်။နှစ်နိုင်ငံကြားဆက်ဆံရေးကြောင့်တခြားမဟာမိတ်တွေနဲ့မိတ်ဖက်တွေကိုအနှောက်အယှက်မဖြစ်စေရလဲနှစ်ဖက်ပိုင်းဖြတ်ထားပါတယ်။ဆော်ဒီအာရေဗျကအမေရိကန်ရဲ့အရှေ့အလယ်ပိုင်းဒေသတွင်အရေးပါတဲ့မဟာမိတ်ဖြစ်ပြီးရုရှားရဲ့အရေးကြီးမဟာမိတ်ကတော့အီရန်အစိုးရဖြစ်ပါတယ်။ဆီးရီးယားနဲ့ယေမန်နိုင်ငံတွေကပဋိပက္ခတွေမှာစန့်ကျင်ဘက်ရပ်တည်နေကြတဲ့အီရန်နဲ့ဆော်ဒီအာရေဗျကြားဆက်ဆံရေးကဒီနှစ်ပိုင်းနှစ်အတွင်းပိုပြီးတင်းမာနေတာပါ။အီရန်အစိုးရနဲ့ရုရှားသမ္မတပူတင်ကြားဆက်ဆံရေးကောင်းပြီးအခွင့်အခါကြုံရင်ဆော်ဒီအစိုးရရဲ့သတင်းစကားကိုအီရန်အစိုးရထံပို့ဆောင်ပေးနိုင်တယ်ဆိုတာမျိုးရုရှားမီဒီယာကအရေးအမွှတ်ရေးသားပါတယ်။ဒီလအစောပိုင်းကတူရကီနိုင်ငံမြို့တော်အန်ကာရာမှာလုပ်တဲ့တူရကီသမ္မတရစ်စစ်ထီရဲ့အာရဝန်အီရန်သမ္မတဟဆန်ရူဟာနီတို့နဲ့ထိပ်သီးဆွေးနွေးပွဲအတွင်ဆော်ဒီအာရေဗျာကိုလီချောင်းရံကာကွယ်ရေးစနစ်တွေရောင်းချရေးအဆင့်သင့်ရှိနေခဲ့ပြီးဆိုပြီးရုရှားသမ္မတပူတင်ကဟာတလုပ်ပြီးပြောပါတယ်ရုရှားသမ္မတပူတင်ရဲ့ဆော်ဒီခီးစင်ဟာဆိုရင်ဆော်ဒီနဲ့အီရန်ကြားဂျားဝင်ဆစ်ဆက်သူလုပ်ဖို့စူးစမ်းနေကြောင်းရုရှားဘက်ကအချက်ပြလိုက်တာဖြစ်တယ်လို့ဝါရှင်တန်ခြေဆိုင်ပင်လယ်ကွေ့ဒေသဆိုင်ရာသုံးသပ်သူသီယိုရိုကာရစစ်ကပြောပါတယ်ဒါအပြင်နောက်လာတဲ့ချစ်ပါမယ်ဒူဘိုင်လေကြောင်းဆန်ရပြပွဲမှာရုရှားဘက်ကလက်နက်တွေရောင်းချမှုနဲ့မောင်းတူမဲ့ဒရုန်းယာဉ်နဲ့တခြားချင်းချောက်မှုတွေကိုတံပြန်နိုင်မဲ့အစစ်မြင့်နည်းပညာတွေကမ်းလှမ်းနိုင်ခြေရှိတယ်ဆိုတဲ့ရုရှားရဲ့ရည်ရွယ်ချက်ကိုပြသတာလို့လဲသူကထပ်လောင်းပြောပါတယ်ဒေတာရင်းမှာဩဇာအာဏာစုစည်းနိုင်အောင်ရုရှားဘက်ကတွတ်တွတ်လဲ့လဲ့ဆောင်ရွက်လာတာလို့အမေရိကန်အမျိုးသားကာကွယ်ရေးတက္ကသိုလ်ပမောက်ခဒေါက်တာပေါ်လ်ဆူလီဗန်က VOA ကိုပြောပါတယ်။ရုရှားသမ္မတပူတင်ဟာဆိုရင်အီဂျစ်မှာနျူကလ িয়ার ဓာတ်အပိစက်ရုံနေတည်ဆောက်မှုဆီးရီးယားမှာစစ်ရေးအရဝင်ရောက်မှုနဲ့ဆော်ဒီအာရေဗျာနဲ့အရပ်စော်ဘွားများပြည်ထောင်စုတို့မှာသဘောတူညီချက်တွေနဲ့ဒေတာရင်းမှာလူမိုက်ခေါင်းဆောင်ဖြစ်လာနေတယ်လို့လည်းသူကပြောပါတယ်။ဒေတာရင်းအရင်မှာ အမေရိကန်ရဲ့ဗျံပရာဆောင်ရွက်ချက်တွေပေါ်မှာရုရှားသမ္မတပူတင်ကအမျက်ထုတ်နေတာရှင်းတယ်လို့လည်းသူကပြောပါတယ်